ကချင်ပြည်နယ်မှာဆစ်ရဆဲရင်နဲ့ဆစ်ရှောင်းဒုက္ခသည်တွေအရေးတရုတ်ဖို့တင်ဆက်ခဲ့ကြတဲ့ကချင်တိုင်းရင်းသားတက်ကြွလှရသူလူငယ်နှစ်ယောက်ကိုငြင်းချမ်းစွာစုဝေးခွင့်နဲ့စီတန်းလမ်းလျှောက်ခွင့်ပုံမှန်16နဲ့ဒီကနေ့ပဲတရားစွဲဆိုလိုက်ပါတယ်။တကြော့ပြန်စစ်ပွဲတွေရဆိုင်ရေးတောင်းဆိုရင်အရေးယူခံရတဲ့အခြေအနေနဲ့ရင်ဆိုင်ခဲ့ကြတဲ့လူငယ်တွေကတော့ဒီကနေ့တရားရုံးမှာဒေသခံကချင်တက်ကြွလှရသူတွေကလည်းအားပေးခဲ့ကြတာပါ။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မတ်ဆူမုံကပြောပြထားပါတယ်။
မြန်မာစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO တို့ကြား18နှစ်ကြာအပြစ်ခတ်ရဲစရေးပြက်ပြပြီးတိုက်ပွဲတွေတကြောပြန်ကြီးထွားခဲ့တဲ့10နှစ်ပြည့်အဖြစ်နဲ့တနင်္ဂနွေနေ့ကမြကြီးနားမြို့မှာစစ်ရဲစရေးနဲ့စစ်ရှောင်းဒုက္ခသည်တွေအရေးတရုတ်ဖို့တင်ဆက်ခဲ့ကြသူတွေကိုဥဆောင်ခဲ့တဲ့ကိုပေါ်လူနဲ့ကချင်အမျိုးသမီးဆမ်နုဘန်တို့ကိုရဲဖွဲ့ကတရားစွဲလိုက်တာပါရင်းစုစီပုံမှန်19နဲ့မြကြီးသားရဲစခန်းကနေတရားလိုလုပ်ပြီးတရားဆွဲဆိုခဲ့တာဖြစ်ကြောင်းကိုယ်တိုင်တရားဆွဲဆိုခံရတဲ့ကချင်အမျိုးသမီးဆမ်နုဘန်ကပြောပါတယ်
။မင်းရရဲ့ကျွန်တော်တို့ opponent နဲ့ကျွန်တော်ဆင်းကောင်းလို့ပေါ့နော်။ရင်းစခန်းတက်ကနေဦးအမှုဖြေရတဲ့ဆိုပြီးမှဆောက်ရွက်ကိုလာတိုင်တင်ဆင်းတာပြီးအဆောကျွန်တော်တက်ကနေလည်းတာဝန်ရှိရဆိုရဲတကြောင်ကျွန်တော်စောင့်နေတယ်။ပြီးတော့သူတို့တက်ကနေကပုံမှန်19ရင်းစုစီနဲ့တရားဆွဲရတဲ့ဆိုရဲဟာပြန်ပြောပြရပေါ့။ဒီနေ့မနေ့ကျတော့တရားလိုမိနေမိနေတန်းဆိုတက်ကနေတဲ့ဒီမှာအပီရေးစစ်ပြီးပုံမှန်စကောနဲ့တရားစွဲရတယ်နော်အဲဆိုအစ်မတို့ကလည်းရတာရည်ကြီးတဲ့ကံအသိရှိကြတဲ့ကျွန်တော်ကလည်းအပြည့်ရှိပြီဆိုတော့အသိသေးပေါ့အဲဆိုအာရာမဲစကောရဲ့နေမှာဒီလိုတက်ကံဆက်လက်ပြီးမှဖြစ်ဖြစ်သွားဖို့ရှိတယ်ပေါ့နော်ဟုတ
်ရဲစခန်းကိုတွားရောက်ချေရောတရားခွေကိုလာရောက်တဲ့ချေကချစ်ဒေတာခံပြီးနဲ့ဆစ်ချောက်ပြည်သူတွေကလာရောက်အားပေးခဲ့ကြပါတယ်တရားစွဲခံကချစ်လူငယ်တွေဘက်ကတော့အပြစ်မရှိကြောင်းတရားရုံးမှာထွက်ဆိုခဲ့ပြီးအမှုကိုရင်ဆိုင်သွားမယ်လို့ဆောင်မှုပိုင်ကပြောပါတယ
်ဒီမှာတော့ခုခံချေပတ်တာဖို့တော့အပလို့ဆီစဉ်ထားပါတယ်ဒါလို့ဆိုရင်သူတို့ဒီကိစ္စကရဲစခန်းတက်ကနေတာဒီလိုချင်ဆွဲလို့မရတဲ့ကိစ္စဖြစ်တယ်ဒါပေမဲ့သူတို့ကမရရအောင်ဆွဲရပုံစံဖြစ်သွားတယ်ပေါ့နော်ဘာလို့ဆိုရင်ကျွန်တော်ကလည်းနေမှာပေါ်ပေါ်ကြီးရဲ့ကျွန်တော်ရဲ့ကြားပြီးမှရဲစခန်းမှာမြစ်ရှိချစ်တတ်တယ်နော်အဲ့ဒီတော့ဒီကိစ္စကတန်းတန်းလုံးနေကြဆိုတော့ဒါအထင်းနဲ့ပြည့်တဲ့ဆိုတော့ပေါ်မင်းလျှောက်ပါမှာတော့ပြောပြရတယ်အဲ့တော့ကျွန်တော်လည်းပေါ်မင်းလျှောက်ခဲ့တယ်ဒါကိုပဲကျွန်တော်မြစ်ရှိချစ်နဲ့ဆွဲရလဲဆိုတော့ဒီဒီကိစ္စ ROC အဆက်ပြချက်တော့ရှိတယ်ဒါမှတကယ်ဟိုပုံကန်တဲ့အစီအစဉ်ဒါမှမဖြစ်ဘူးဆိုတော့အဲ့ဟာလေကျွန်တော်တို့ဒီမြစ်ရှိချစ်နဲ့ကျားဆေးရတဲ့ဟာကဒီမိုကရေစီရဲ့ငါအော်နေရဲ့အစိုးရအင်းမနက်ကအစိုးရတွေကဒီမိုကရေစီကိုတည်တည်ကျွတ်နဲ့ရေးဖို့ပေါ့နော်ပုံမှန်ကျင်းပအားလုံးနေတာဆိုတဲ့ဟာကကျွန်တော်တို့ကမြေကြီးနဲ့အများကြီးရှိရပေါ့နော
်အလားတူကချင်ပြည်နယ်မှာစစ်ပွဲတွေအဆုံးသတ်ရေးဆစ်ရှောက်ဒုက္ခသည်တွေရဲ့အရေးတောက်ဆိုလှုပ်ရှားရင်းနဲ့ဖမ်းဆီးထောင်ချခံခဲ့ရကနေပကြသိခင်ကမှပြန်လွတ်လာခဲ့တဲ့ကချင်လူငယ်ကိုလမ်းဆောက်ကလည်းလွတ်လပ်စွာဆန္ဒဖော်ထုတ်မှုတွေကိုလေးစားဖို့တိုက်တွန်းလိုက်ပါတယ
်အထူးကြောင့်တော့ကျွန်တော်တို့ကဒီပြည်သူတွေဒီအစ်ကိုကျွန်တော်တို့ဒီစစ်ပွဲဒုက္ခသည်တွေရဲ့အခြေအနေမှန်ကိုကျွန်တော်တို့ပေါ်ထုတ်တဲ့အရင်းဆုံးစာကျွန်တော်တို့ဒီဆစ်ဆောင်လူတွေကနေကျွန်တော်တို့ဒီအမှုပညာကပါနဲ့ကျွန်တော်တို့ဒါလက်ဆောင်လေးဟာပဲဆိုတော့ဒီ democratic transition ကိုကြားနေတဲ့ဟာကျွန်တော်တို့ဆိုတော့မြန်မာနိုင်ငံရဲ့ပြည်ကြောင်းလေးမှုထဲမှာဒီလိုမျိုးလက်လက်ဆောင်ထုတ်ပေါ်ပြောဆိုမှုတွေကိုဒီဥပဒေအကန့်အသတ်နဲ့သူတို့ကလုပ်ပြီးမှဟိုထိချုပ်ပြီးမှအမျိုးမျိုးမှုတွေပဲဆက်လက်လုပ်ဆောင်နေဆိုတော့ဒါဗိုက်ဒီရဲ့ပြည်ကြောင်း democracy ပြည်ကြောင်းလေးမှုအတွက်ကတော့ဒါလက္ခဏာကောင်းမဟုတ်ဘူးပေါ့နော်ဆိုတော့ဒီလိုလုပ်ရင်ဒီလိုရည်ရည်နဲ့ဆိုတော့ဒီလိုလုပ်တဲ့ဟာကတော့ကျွန်တော်တို့ကထုတ်ပေါ်ပြောဆိုမှုတွေပြန်လည်ဆောင်တာမှာဖြစ်ပါတယ်ကျွန်တော်တို့သိရပါတယ်ကျွန်တော်တို့လည်းဒီလိုမျိုးလုပ်ဆောင်နေတာဆိုကျွန်တော်တို့တရားပြည်ပြန်ပြန်ဆန့်ကျင်တာပေါ့နော
်ကချေတကြောပြန်ရှစ်နှစ်ပြည့်တဲ့အချိန်မှာတော့ဒေဂရကရောက်ကချေတွေဘက်ကလည်းအရေးပေါ်ထုတ်ပြန်တောင်းဆိုချက်တွေထုတ်ပြန်ခဲ့တယ်လို့ကချေပြည်နယ်အပါဝင်ရန်ကုန်မြို့ကြီးမှာရင်းရဲစွာစစ်ပြီးရေရေဆန္ဒထုတ်ပေါ်ခဲ့ကြပါတယ်အဓိကကတော့ကချေစစ်ဆောင်ပြည်သူတွေဘက်ကစစ်ဆောင်စခန်းတွေထဲမှာအရန်ကိုခက်ခဲဖြစ်နေရတဲ့စာဝေးနေရေးအသက်ရှင်နေထိုင်ရေးလူသားချင်းစာနာမှုအကူအညီတွေကိုတားမြစ်ပိတ်ပင်မှုရှိပဲရရှိရေးဒီရရင်တွေကိုလူကုန်တိတ်ခါရှိစွာပြန်တိုင်းရေးတဲ့ကချင်စစ်ပြီးရင်းအောင်ဆောင်ရွက်ပေးပါလို့ NLD ရဲသားအစိုးရကိုတောင်းဆိုသလိုတပ်မတော်ကလည်းထိုးစစ်တွေရပ်ပေးဖို့ရှစ်နှစ်ပြည့်တဲ့အချိန်ကချင်စစ်ရှောက်ပြည်သူတွေနဲ့လူငယ်တွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်ရှင်